စစ်မှန်တဲ့ပြည်ထောင်စုတရက်ပေါ်ထွန်းလာပြီးတော့အာဏာခွဲဝေကျင့်သုံးရေးစနစ်တွေပေါ်ထွန်းလာဖို့ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားပြီးတော့လွှတ်တော်ကနေပြင်ဆင်တင်တယ်လို့ဝင်ကြီးဦးအောင်မင်းကပြောဆိုပါတယ်။ဒီအကြောင်းအပြည့်စုံကိုပြည်ထောင်စုဝင်ကြီးနဲ့ဒီမိုကရက်တစ်မဟာမိတ်ဆက်တပ်ပါတီတွေ့ဆုံခဲ့တဲ့ငြိမ်းချမ်းရေးစင်တာကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကအသေးစိတ်ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံသမ္မတရုံးဝန်ကြီးဦးအောင်မင်းနဲ့ဒီမိုကရက်တစ်မိတ်ဆွေဆက်တပ်ပါတီတွေ့ဆုံပွဲမှာဒီမိုကရက်တစ်မိတ်ဆွေဆက်တပ်ပါတီခေါင်းဆောင်ပိုင်းကဝန်ကြီးဦးအောင်မင်းကိုစစ်မှန်တဲ့ပြည်ထောင်စုတရက်မှာလိုအပ်တဲ့အာဏာခွဲဝေကျင့်သုံးရေးနဲ့တရားစင်တာခွဲဝေရေးကိစ္စတွေကိုအဓိကထားတင်ပြတောင်းဆိုလာပါတယ်။နိုင်ငံသမ္မတရုံးဝန်ကြီးကစစ်မှန်တဲ့ဖက်ဒရယ်စနစ်တရက်ပေါ်ထွန်းလာပြီးတိုင်းရင်းသားလူမျိုးစုခေါင်းဆောင်ပိုင်းတွေကတပ်ဆိုင်ရာပြည်နယ်တွေကိုအုပ်ချုပ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းရွေးကောက်ပွဲဝင်ကြဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမကျင့်ရင်လည်းပြင်ဆင်ကြဖို့ပြန်လည်တိုက်တွန်းလိုက်ပါတယ်
။ရှက်နေတယ်ကိုရှက်နေလို့ပြောပါပြင်းပြတော့ပြင်းလို့ဆိုပါဘာလဲအောင်ချုပ်ဖွဲ့စည်းပုံအခြေခံပြင်းတယ်လို့ဆိုပါအဲ့တော့ခင်ဗျားတို့ကကျွန်တော်တို့ဆော့တကကြတယ်ဖွဲ့စည်းပုံအခြေခံပြင်းကြတယ်ဖွဲ့စည်းပုံအခြေခံစာဘုတ်ကြီးကဖြစ်တယ်ဘုတ်ပြင်းလို့ရဘုတ်ပြင်းလို့ရဖွဲ့စည်းပုံအခြေခံပြင်းကိုဘုတ်အောင်ပြင်းလို့မရဘုတ်အောင်မှာပြင်ပိုင်ဖို့ရှိတယ်လွတ်တော်ကားသာပြင်ပိုင်ဖို့ရှိ
လက်ရှိအုပ်ချုပ်ရေးစနစ်အရပြည်ထောင်စုအစိုးရအောက်မှာတက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေကိုအုပ်ချုပ်ခွင့်ပေးထားပေမဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေရရှိတဲ့အုပ်ချုပ်ရေးအခွင့်အရေးဟာအင်မတန်နည်းနေတယ်လို့ရှမ်းပြည်နယ်ဒေသကြီးအစိုးရအဖွဲ့ဝင်ဦးဆိုင်အပ်ပေါင်းကနိုင်ငံတော်သမ္မတရုံးဝန်ကြီးကိုတင်ပြခဲ့ပါတယ်။ပြည်သူတွေစီကအာဏာရဖို့အတွက်တက်ဆိုင်ရာပြည်နယ်အသီးသီးကတိုင်းရင်းသားခေါင်းဆောင်ပိုင်းတွေကနေပါတီနိုင်ငံရေးလမ်းစဉ်ကိုကျင့်သုံးပြီးရွေးကောက်ပွဲကနေတဆင့်ဖက်ဒရယ်စနစ်ပေါ်ထွန်းဖို့စူးစမ်းတင်တယ်လို့လည်းဝန်ကြီးဦးအောင်မင်းကတိုက်တွန်းလိုက်ပါတယ်။အာဏာခွဲဝေကျင့်သုံးရေးကိစ္စလိုပဲတရားစဏ္ဍာခွဲဝေကိစ္စတွေကိုပါပြည်ထောင်စုအစိုးရကယာကိုင်နှုံးလိုက်တက်ဆိုင်ရာပြည်နယ်တွေကိုအချိုးကျပေးနိုင်အောင်စဉ်းစားနေတယ်လို့တမန်တော်ဝန်ကြီးကပြောကြခဲ့ပါသေးတယ်
။ Yeah, resource တွေပါ resource ။တမန်တခင်ပြည်နယ်မှာနေရာချက်တယ်။အချင်းပြည်နယ်မှာ60ချက်တယ်။ဒါဒီအားလုံးလည်းထိုက်တဲ့နဲ့ယာကိုင်တုံးတို့ပြည်နယ်ထဲမှာပါခဲ့တယ်။ဒီပတ်ဆိုင်တဲ့အားလုံးကတို့တိုင်းရဲ့ပြည်နယ်တိုင်းပြည်သားတွေမှာပုံမှန်တို့တဲ့ရေလုံးကြီးလုပ်ဖို့အတွက်ဖြစ်တဲ့အတွက်နှုတ်ချခဲ့ပါခဲ့တယ်။ယာကိုင်တုံးတို့နဲ့ဒီချက်ပါတယ်လေ။တောက်ဆိုင်မှာ20ရာခိုင်နှုန်းပြင်ဖြစ်မယ်ရင်းနှီးမှာ30ရာခိုင်နှုန်းပြင်ဖြစ်မယ်ဒီတိုင်းနဲ့ကအခုဆုံးနေကြတယ်စဉ်းစားနေကြတော့ဘာကြိုက်လို့ဆိုရှယ်လို့ဆိုတာစဉ်းစားဖြစ်တာ
ပါတိုင်းရင်းသားပါတီတွေရဲ့ကိစ္စကိုပြည်မကပါတီတွေကဂရုမစိုက်ဘူးထင်တာကြောင့်ဒီမိုကရက်တစ်မိတ်ဆွေဆက်တပ်ပါတီကတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးလာတဲ့အခါသူတို့ဟာပြည်တော်စုကနေဘရောမခွဲမထွက်ဘူးလို့ပြောလာတယ်လို့ရှစ်ပြည်တော်တီထောင်မဲ့ကိစ္စကိုလည်းလက်မခံဘူးလို့ပြောလာတဲ့အကြောင်းအမျိုးသားဒီမိုကရေစီအားစုပါတီကဒေါက်တာတန်းချင်းကဝင်းကြီးဦးအောင်မင်းကိုတင်ပြခဲ့ပါတယ်
စစ်မှန်တဲ့ပြည်တော်စုဆိုရင်တော့ဒါဘယ်လိုမျိုးပြောကြတယ်ဆိုကြတယ်သို့တော်လည်း Federal System ဆိုလို့ရှိရင်တော့နည်းနည်းလေးခါသွားတယ်မပြောရကြနိုင်ငံသမားတွေလည်းမပြောရဘူးပြည်သူလည်းမပြောရကြဘူးအဲ့တော့ဒီ Federal System နဲ့ပတ်သက်ပြီးတော့သူတို့ဒီခံယူထားတဲ့အချက်တွေကအရေးကြီးတဲ့အချက်တွေကိုကျွန်တော်တို့ ਨੇ တင်ပြပြီးသူတို့ဆွေးနွေးတဲ့အခါမှာကျွန်တော်တို့အမတန်ဟောသွားတယ်ဘာလဲဆိုလို့ရှိရင်တိုင်းသားပါတီများကနေပြီးတော့တင်ပြတာနံပါတ်1သူတို့ဒီပြည်တော်စုကြီးကနေပြီးတော့ဘယ်တော့မှခွဲမထွက်ဘူးဆိုတာကိုတို့အမှတ်ခံ
လက်ရှိအချိန်မှာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အုပ်ချုပ်ရေးအာဏာရရှိမှုဟာနည်းနေပေမဲ့ပြည်မကပေးအပ်လာမဲ့အာဏာခွဲဝေကျင့်သုံးတဲ့စနစ်ရရှိလာတဲ့အထိတဖြည်းဖြည်းချင်းစောင့်ဆိုင်းရအောင်မယ်လို့ရန်ပြည်နယ်အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့ကြားပြူပါတီကဦးဆိုင်အိုင်ပေါင်းက VOA ကိုပြောပါတယ်။နိုဝင်ဘာ3ရက်နေ့ရန်ကုန်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးဦးအောင်မင်းနဲ့ဒီမိုကရက်တစ်ဆက်တပ်ပါတီတွေ့ဆုံပွဲမှာဝန်ကြီးကကချင်ပြည်နယ်ညဉ့်ညံ့ရေးကိစ္စကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနေတဲ့အကြောင်းနိုင်ငံရေးပါတီတွေကိုအသိပေးပြောဆိုခဲ့ပါတယ်။နိုင်ငံရေးပါတီတွေဘက်ကလည်းဝန်ကြီးကိုတင်ပြတဲ့အခါမှာမကြသေးခင်ရပ်ပိုင်းတုန်းကနိုင်ငံတော်သမ္မတရုံးကထုတ်ပြန်ကြေညာချက်မှာရခိုင်ပြည်ပကအရေးဖြစ်နေတဲ့ကိစ္စရပ်တွေမှာဒေတာတွင်းမတည်ငြိမ်ဖြစ်အောင်လုပ်နေတဲ့ပါတီတွေရှိနေတယ်လို့ဖော်ပြချက်ဟာရခိုင်တိုင်းရင်းသမားတွတ်တဲ့ပါတီ RNDP ကိုရွယ်ချက်ရှိရှိထည့်သွင်းပြောဆိုထားတယ်လို့ယူဆရတဲ့အတွက်များစွာဝန်းနေမိတဲ့အကြောင်း RNDP ကဦးဦးလာစောကဝန်ကြီးဦးအောင်မင်းကိုပြောဆိုခဲ့ပါသေးတယ်။ဒီမိုကရက်တစ်မိတ်ဆွေဆက်တပ်ပါတီဟာပြီးခဲ့တဲ့အောက်တိုဘာ20ရက်တုန်းကနိုင်ငံတော်သမ္မတအကြံပေး2ဦးနဲ့တွေ့ဆုံခဲ့ပြီးအခုအခါမှာတော့နိုင်ငံတော်သမ္မတရုံးဝန်ကြီးနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။လက်တလုံးမှာတော့ဒီမိုကရက်တစ်မိတ်ဆွေဆက်တပ်ပါတီနဲ့နိုင်ငံတော်သမ္မတဦးသိန်းစင်တို့ဟာတီးတန့်တွေ့ဆုံဆွေးနွေးဖို့တွေမရှိသေးဘူးလို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစော်ဒေက VOA ကိုပြောပါတယ်ခင်ဗျာ။